တက်တမ်းပြစ်သွားပြီဖြစ်တဲ့နိုင်ငံတော်ဗဟိုပန်ဥက္ကဋ္ဌနေရာမှာလက်ရှိဥက္ကဋ္ဌဦးကျော်ကျော်မောင်ကိုပြန်လည်ခန့်အပ်လိုက်ကြောင်းသမရဦးဝင်းမြင့်ကဇူလိုင်လ31ရက်နေ့ရက်စွဲနဲ့တရားဝင်ကြေညာလိုက်တာပါနိုင်ငံတော်ပန်ဥက္ကဋ္ဌဟာသူ့ရဲ့နောက်ထပ်ရာထူးတက်တမ်း5နှစ်အတွက်ဩဂုတ်လ1ရက်နေ့မှာစတင်ပါတယ်အရင်သမရဦးသိန်းစိန်လက်ထက်မှာစတင်တာဝန်ထမ်းဆောင်ခဲ့သူဖြစ်တာကြောင့်5နှစ်တက်တမ်းပြည့်ရင်အနာယူရမှာဖြစ်ပေမဲ့လည်းဒီရာထူးကိုဥပဒေအရ5နှစ်တက်တမ်း2ကြိမ်တာဝန်ထမ်းဆောင်ခွင့်ရှိပါတယ်လက်ရှိတိုင်းပြည်စီဝါရေးအခြေအနေအရလူသစ်မခန့်တဲ့အတွက်သူ့အနေနဲ့နားလည်ရခက်တဲ့အပြင်ဒီအပေါ်ဘန်လုံငန်းရှင်တွေဘက်ကလည်းအံ့အားသင့်ခဲ့ကြတယ်လို့ဘန်လုံငန်းရှင်တူဖြစ်သူဥဖေမြင့်ကပြောပါတယ်
အဲ့တော့လူသားမထိုးဘဲနဲ့သူ့ပဲပြန်ပြီးတဲ့ဆိုတဲ့အကြောင်းကတော့ကျွန်တော်တို့နားမလည်ဘူးပေါ့ညှော်လင့်တဲ့အတိုင်းမဖြစ်လာကြဘူးပေါ့ဗျာအဲဘန်ဆိုင်ကလည်းညှော်လင့်တာပေါ့ဗျာဒီပြည်ကလာမလာပေါ့တော့ညှော်လင့်တာပေါ့ဗျာပွဲကောင်းလေးကြည့်ကျင်တယ်ကျွန်တော်တို့ကဒီဘန်လောကရဲ့ဟိုလားတိုးတက်တာလည်းကြည့်ကျင်တာပေါ့ကျွန်တော်တို့အနေနဲ့ကြည့်တော့ကွဲရပိတ်မကောင်းပဲဖြစ်နေတာပေါ့ဗျာကျွန်တော်တို့ကွဲကြည့်ပြေးတာနေတယ်ပဲထိုက်ကြည့်ရမယ်ကောင်းလားမလားစိတ်ဟိုပြောင်းသားကြောင်းသွားမလားသူရဲ့ motive တွေပြောင်းသွားမလားအရင်လိုမဟုတ်ပဲနဲ့ edit ဒီလုံးနိုင်မလားဆိုတော့စောင့်ကြည့်ရမှာပေါ့သူ motive ပြောင်းသွားမယ်ဆိုရင်တော့လေဒါကောင်းတဲ့ trendy တစ်ခုဖြစ်တော့မှာပေါ့
ဘန်လုံငန်းနဲ့ငွေကြေးလက်ပတ်မှုအစဉ်ပြေးအတွက်အတန်းပြေးမှာအရေးတကြီးလှုပ်ဆောင်စရာတွေရှိနေတာကိုလည်းဥဖေမြင့်ကထောက်ပြပါတယ်
ဘောဇေကဟောဖြစ်နေတယ်လေသူအချင်းလေးအချင်းလေးတွေကပြက်နေတယ်တခုနောက်တခုကလည်းကျွန်တော်ဟိုတော့ဟိုကျွန်တော် interesting ပေါ့အဲ့ဒီဟာလည်းတခုကပြင်ဖို့ပါရှိသေးတယ်အဲ့ဒါဒီနေ့ပိုင်းလည်းမရောက်နိုင်သေးဘူးပေါ့နော်ဟိုအဲ့ဒီအချင်းလေးကအင်ဂျင်နီယာတောက်ချောက်တက်နေတာကကျွန်တော် intervention ပေါ့ဝင်ပြီးတော့ဆက်ဖက်ဖို့ဟိုဘာဆက်ဖက်ဖို့တင့်နေပြီဆိုတော့ကျွန်တော်တော့မြင်တယ်ပေါ့ဗျာ
ဟုတ်ကဲ့သူတို့မှလည်းဒီကြည့်ရတာ foreign reserve မြန်မာသားသားမရှိဘူးတ
ကယ်အဲ့ဒါလေအဲ့ဒါမှသူကထုတ်ရောက်မှုဆိုတော့လေသူ့ဘာငွေရှိမှရှိထုတ်ရောက်ရတာမရှိဘဲနဲ့ထုတ်ရောက်လို့မရဘူးပေါ့ဗျာအဲ့ဒါအဲ့ဒါလေတခုအခက်အခဲရှိတာပေါ့ဒါသူတို့ site ပေါ့သူတို့ပဲကပေါ့အဲ့ဒီဘက်ကလည်းဒီအရနေစဉ်တို့တက်တက်လာရေးကြပဲဒီတော့တက်မလဲဘယ်လောက်ထိတက်မလဲဆိုတော့စောင့်ကြည့်နေရတာပေါ့အဲ့တော့ဟိုသူကြီးနှုတ်တက်တဲ့ခါကျတော့ trade ဒီပေါ့ trade ဒီပါ import ဆိုတဲ့ဟိုကြီးကြီးလာပါပေါ့ဗျာဟိုไอ้ชูสุดก็โปรรับไปแม้แต่ตัวไอ้ชูอ่ะตึกไอเดียเนี่ยไม่ได้หรอกหูดิ
interest rate ก็เปลี่ยนไปส่วนว่าจะบลูปုံสันเปลี่ยนเสียจินน่ะแหละครับเนี่ย interest rate เนี่ยปัดแต่ลงอ่ะอกุลลอเซ
่คือเนี่ยตัวโหลงงานชินเนี่ยก็ตัวกู 30% ก็ตัวโหลောက်ชาจินเนี่ย70% ชาจินเลย 2% บ่ที่2บ่ครับตัวโหเดบิตเซตกู6ตัวไอ้อ่ะก็โห6เนี่ย11บ่ล่ะ11เนี่ยลึกชินเนี่ยคือลงงานชินเนี่ยအဲ့ဒါပဲတင်တာပဲဒါပေမဲ့မအောင်မြို့လေးတို့ကကျင်းခံနေတာအဲ့ဒါကဒီမှာလုပ်လို့ပြတာ
။ဟောဒါတော့ဒါဘန်ဟိုစီးပွားရေးလုပ်ငန်းရှင်တွေဘန်လုပ်ငန်းရှင်တွေဘက်ကလိုလားတဲ့ပုံစံလားခင်ဗျာအဲ့ဒီ interest rate ချပေးဖို့ကိစ္စ
။ဘန်ဘက်ကတော့ဒါကိုဘာမှမပြောဘူးသူတပုံမရှိဘူးညှော့ဒါကဒီကဘန်ကကန့်ကွက်တဲ့ဘန်ကဘာဦးဒီကဟိုဥစ္စာကဟိုပုံဘန်ရှင်းသွားတဲ့အချိန်မှာဒါဒီတကယ်လို့လျှော့လိုက်ရှိလို့အကျိုးတည့်အောင်ရှိမယ်ဆိုတော့ဒီဘီဘဒုက္ခရှင်းသွားတာရှိတယ်လို့တော့ပါအဲဒါကြောင့်ဒါရမပြင်းခိုင်ဖြစ်နေတယ်လုံအောင်ရှင်းနေရတော့ရှော့စီခြင်းနဲ့ဆိုဒါလည်းပြင်းနေတယ်ဆိုတော့စတုံးရတယ်လို့လည်းပြင်းနေတယ်ဆိုတော့ဟုတ်ကဲ့ဟုတ
်ကဲ့
ကျောင်းဆိုနှစ်ပတ်လုံးရှော့မှရမယ်လေအငွေရောချင်းရောရှော့မှရမှာလေ
ဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့ဘယ်လိုရှော့လို့လဲ
ဖြစ်နေတဲ့တန်းပြည့်စီးပွားရေးအနေထားရလူပြောင်းဖို့မျောလင့်ခဲ့ကြသလားဆိုလို့ကျွန်တော်လူသစ်စစ်စစ်နဲ့စိုးစောဆရာပြောသလိုတက်တဲ့တုံတုံလုံးမဲ့လူများတက်လာမလားဆိုပြီးဆရာတို့ဘက်ကမျောလင့်ခဲ့ကြတာရှိသလားဘန်လုံငန်းနေရှိရှိနေဘက်က
လုံငန်းကတော့ကျွန်တော်တို့ကတော့မျောလင့်တာပေါ့လူသစ်များလာမလားဆိုတော့မျောလင့်တာပေါ့ဗျာဒါတော့လုံငန်းရှင်တွေမျောလင့်တာပေါ့ဟိုဆိုတော့ဟိုတော့ဥစ္စာဦးကျော်ကသူကဘာဥက္ကဋ္ဌကြာပြီလေအဲ့တော့ခလေးတွေကနေရာပေးဖို့တော့ကောင်းတာပေါ့ဗျာ
ဒေါ်လာနဲ့ရှင်ရင်မြန်မာကျပ်ငွေလဲနှုန်းတိတိတသားကျဆင်းနေတဲ့အပေါ်သူ့အနေနဲ့စိုးရိမ်မိကြောင်းအရင်အစိုးရလက်ထက်မှာတာဝန်ထမ်းဆောင်ခဲ့မှုတဲ့စီးပွားရေးပညာရှင်တဦးကလည်းပြောပါတယ
်အခုပဲ60 concern ဖြစ်နေတာဒေါ်လာ0ပေါ့နော်ဒေါ်လာ0ကတော့တက်တာတော့တက်ချမ်းနေတယ်ကနေလားကျွန်တော် concern ဖြစ်တယ်ပေါ့နော်ဆိုတော့ဒါကတော့ဟိုသိမ့်ကောင်းပေါ့ဒေါ်လာ0တက်စီးတဲ့အဲ့လိုဖြစ်နေတာအဲ့ဒါကတော့ concern alarming ပေါ့နော်အဲ့ဒါပဲတက်တာသူ့ရဲ့1400ဒီစပါဝင်ရင်ဖြစ်သွားတယ်အနည်းငယ်ပါ1,500လောက်တော့ဖြစ်နေတာဒီတချို့ currency လည်းကျကြပါဘောနော်ဒေါ်လာစီးတက်ကြတက်သွားတယ်ဒီဘက်ကငယ်ငယ်ပူချမ်းနေတယ်စပွန်ပြတ
ရားတာဝန်ယူခဲ့တဲ့ကာလပေါ့အခုလိုဟိုတက်ခက်တာရှိခဲ့ကြုံခဲ့ဘူးတယ်လေနှစ်ခါသုံးခါကျွန်တော်တို့မှတ်မိပါတယ်ရှိတယ်ရှိ
တယ်ဆိုတ
ော့အဲ့လိုအခြေအနေမျိုးမှာဆရာတို့ဘယ်လို handle လုပ်ခဲ့လဲဆရာ
အဲအဲ့ဒီမှာတော့အဲ့ဒီ government intervention တွေပါပြီးတော့ဝင်လောက်တာဘောနော်ဒေါ်လာထုတ်ရောင်းတာတွေပါလို့လုပ်ပေးတာရှိတယ် ဆိုတော့အဲဒီတော့လုံနိုင်တဲ့အင်အားလည်းရှိနေခဲ့တယ်ပေါ့ထုတ်ရောင်းတာရှိတယ်ပေါ့နော်ဆိုတော့အဲဒီနည်းလမ်းလေးတော့ရှိတယ်ဒါနဲ့ကျွန်တော်ပြောတာကတော့အချိန်ကြီးကအဲဒီနည်းလေးတော့မရဘူးလားဆိုတာလည်းမပြောတတ်ဘူးပေါ့နော
်ဟုတ်ကဲ့
ဆိုတော့အဲဒီနည်းလမ်းကတော့ကျွန်တော်ထုတ်ရောင်းတဲ့နည်းကက foreign reserve ကြီးအများကြီးရှိမှလုပ်လို့ရတယ်မြည်ဆိုတော့အဲဒီနည်းလမ်းကမှမရှိရင်သွားလို့ရင်ကမှရှိကြတာပါပုံပါပါပြီးတော့ဒုက္ခဘူးရောက်နေတယ်တန်းကြီး
ပါလုံငန်းရှင်ဥဖေမြင့်ကတော့တွင်းကုံထုတ်ကုံမြတ်တက်အောင်ဦးစားပေးလှုပ်ဆောင်ခြင်းအပြင်စီးပွားရေးကျဆင်းနေတာကိုပြန်လည်ထိန်းကွပ်နိုင်မယ်လို့ယူဆပါတယ်
။ဘာလို့ဒီကတော့ကျွန်တော်တို့ကထိန်းမှာကောကျွန်တော်တို့ကဒီဖြစ်ကြီးပဲဖြစ်နေတဲ့ trick ကတော့ trick ကလည်းဒီဟာတွေကကျွန်တော်တို့ကဒီ export တွေဟာလည်း agenda ရအရောအရောဒီပဲထွက်နေတာလေ။ဟုတ်လား။ဒီနေ့ကျုပ်စီထွက်တာမရှိဘူး။အဲတော့ Thai တို့ဘာလို့လဲတော့မြင်လို့လည်းမရဘူး။မလေးရှားတို့လည်းတော့ညှိလို့လည်းမရဘူး။သူတို့က finished goods တွေထွက်နေတာ။အဲ့တော့ export idea ကလည်းနေရောတွေပဲထွက်တယ်။နားဆိုတဲ့ငါးအကောင်လိုက်ပို့တယ်ဒီကတော့ Swahili တိကျပို့တာအပိုင်းတွေမရှိသေးဘူးဒီရက်ရက်။အဲ့တော့ကျွန်တော်တို့ကလှုပ်ဆရာတွေအများကြီးရှိနေတယ်။နောက်ကျကြံခဲ့တာပေါ့ဗျာ။ဒီငါးလုပ်ငန်းဆိုရင်လည်းကျွန်တော်တို့ Vietnam ကိုဘယ်လိုမှမပြီးဘူး။ဒီတော့ finish goods ကိုထုတ်နေတာ။အဲ့တော့ဒီရက်လေးလုပ်မယ်ဆိုရင်အချိန်ကြီးအများကြီးယူရပါမယ်။အဲ့တော့ export နဲ့ပို့က export နဲ့တူနေတော့တင်ဆို import ကနေနေတယ်။ import ကအများများတယ်။ import ကလည်းဒီလိုမျိုးသူကအင်ဖရာစထရတွေလောက်ရတဲ့အပိုင်းကြီးရှိတော့အင်ပိုကပြန်ကုန်ပြန်ရဆိုတော့အဲ့ဒီ trade က unbalance ဖြစ်နေတယ်လေ trade ကိုပြင်နိုင်ပါဟိုအပါကြီးရမှာဟိုဖြစ်မှာအဲ့ဒါကအခြေအနေအများကြီးရော
နိုင်ငံခြားကရင်းနှီးမြှုပ်နှံမှုတွေအခုချိန်ထိထင်သလောက်ရောက်မလာသေးတဲ့အပြင်နိုင်ငံရေးမတည်ငြိမ်မှုတွေဖြစ်နေတာကြောင့်မြန်မာနိုင်ငံရဲ့ပုံရိပ်နိုင်ငံတကာမှာကျဆင်းလာနေတဲ့အတွက်တန်းပြေအတွင်းကမ္ဘာလဲခီးတဲ့ဝင်ရောက်လာတဲ့အရေးအတွက်လည်းတိတိတသားကြောကြနေပါတယ်ဒါကြောင့်လဲအခုအချိန်မှာခီးသွွားလုပ်ငန်းနဲ့ဆက်နွယ်နေတဲ့ဝန်ဆောင်မှုလုပ်ငန်းတွေလည်းတိတိတသားကျဆင်းနေကြောင်းပြောဆိုသံတွေထွက်ပေါ်နေပါတယ်ခင်ဗျ။